မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဘီလ်ရစ်ချဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ရလက်ဘယ်လိုရှိမလဲ။မြန်မာအရေးကိုနှစ်ပေါင်း30ကျော်ကူညီဆောင်ရွက်ပေးနေသူလည်းဖြစ်အမေရိကန်စွမ်းအင်ဝင်ကြီးဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချဆန်ရဲ့မြန်မာခီးစဉ်ပေါ်တုံ့တက်ချက်တွေကိုစူးစီးတင်ပြမှာပါ။ဒါနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာနဲ့တနကမဟာဗျူဟာလေ့လာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့နောက်ဆုံးရခိုင်ပြည်နယ်အရေးအကြံပေးအဖွဲ့မှပါဝင်ခဲ့ဘူးတဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်သူအမေရိကန်ဝါရီနိုင်ငံသမားကြီးရစ်ချတ်ဆန်ခီးအပေါ်ဒေါက်တာဆဆာကအခုလိုစဝေဖန်လိုက်ပါတယ
်။သူရောက်လာတာကျွန်တော်တို့မြန်မာနိုင်ငံကိုစပြုနေတဲ့NUG တို့ကျွန်တော် CRPH တို့ကျွန်တော်တိုင်းတလဲနေကြတဲ့အလုံးနဲ့လဲသူမသွားခင်မှာဆွေးနွေးတင်တယ်ဒါဒီဆွေးနွေးချင်းမရှိဘဲနဲ့တိုင်းရိုင်းသွားပြီးတော့အဲ့လိုဖြစ်ခဲ့တာကတော့နိုင်ငံရေးအရဘာမှကိုမျှော်လင့်ဖို့မရှိဘူးပေါ့နော်ဒါအဓိကတော့လူတချစ်ဆန္ဒထောက်ထိုင်းအတွက်ဖြစ်တယ်လို့ပြောပေမဲ့လဲဒါတောင်မှ COVID-19 ကာကွယ်ဆေးပဲဖြစ်ဖြစ်စစ်ကောင်စီလက်ထက်မှာဒါဒီ third party UNHCR တို့ CSO တို့ NGO တို့မှတ်သိသွားမယ်ဆိုတာကျွန်တော်လည်းပြောပြတာဖြစ်လို့နိုင်ငံတကာလည်းဒါလက်ခံပြတာဖြစ်တဲ့အတွက်ကြောင့်ဒီ case နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမြဲမျှော်လင့်ဖို့မရှိပါဘူး
။ဒါပေမဲ့မြန်မာစစ်တပ်အရာရှိဟောင်းတွေနဲ့စဖွဲ့ခဲ့တဲ့တင်ငကမဟာဗျူဟာလေ့လာရေးဖွဲ့ကဒေါက်တာနိုင်ဆွေဦးကတော့အကျိုးရှိနိုင်တယ်လို့ဆိုပါတယ်
။ရဝင်းသတိထုတ်ပြန်ချက်ကြီးရတော့ဒီ COVID-19 ကမ္ဘာကြီးဝင်နေပတ်သက်ပြီးဆွေးနွေးကြရတဲ့ဆိုတဲ့အပိုင်းရှိတယ်ဆိုပြီးတော့မှအတွေ့ရတယ်ပေါ့နော်ဆိုတော့ဒါကတော့ဂျာနိုင်ငံအတွက်ကောင်းတဲ့အချက်ဖြစ်တယ်အကယ်၍များပေါ့နော်ကျွန်တော်တို့က COVID-19 နဲ့ပတ်သက်ပြီးတော့မှအခုညီထောက်ပံ့နေရခဲ့ရမယ်ဆိုရင်တော့ဒါကျွန်တော်နိုင်ငံအတွက်အကျိုးရှိနိုင်လို့ဟိုလူသားချင်းစာနာချင်းထောက်ထားဆိုတဲ့တဲ့ Humanitarian တော့ Assistance ဆိုတဲ့ခါကလည်းဒီခါလီကြရင်တော့လူကြောင်းအောင်ပြောတဲ့အားကောင်းချင်ပဲတတလို့ပဲကျင်းပါတယ်ဟိုမြကြီးကောင်းစင်ကိုအကြောင်းပြပြီးတော့မှဟိုနိုင်ငံတွေရဲ့အကျိုးစီးပွားကိုဝေရောက်ဆက်ဖက်တာမျိုးတွေလည်းကျွန်တော်ရှေ့တမိုင်းမှာကြည့်ရင်ကျွန်တော်ကြာခဏကြုံတွေ့ခဲ့ရဘူးလေဆိုတော့မြန်မာနိုင်ငံမှာလက်ရှိမှာတော့အမေရိကန်နိုင်ငံသားတချို့ဖန်ဆင်းခံရရှိရပေါ့နော်ဆိုတော့သူတို့နိုင်ငံသားပြည်လှုပ်ရေးအတွက်ပဲလာလားဆိုတာလေစဉ်းစားဖို့တင့်တယ်
ဒေါက်တာဆဆာကတော့ဒီလူသားချင်းစာနာမှုအကူအညီအတွက်ဆိုရင်တော့စစ်ကောင်စီကနေတဆင့်လုံမယ်ဆိုရင်တကယ်ဒုက္ခရောက်နေတဲ့ဒေသတွေကိုတိုက်ရိုက်မရောက်နိုင်ဘူးလို့ထပ်ဝေဖန်လိုက်ပါတယ
်။ရာကိုမတဆင့်လာတဲ့လူတားချစ်ဆန္ဒထောက်ထားရအလို့ကတော့ချစ်ပင်နယ်တို့ကချင်ပင်နယ်တို့အခုတိုက်ပွဲဖြစ်နေတဲ့စကိုင်းတို့မကွေးတို့ကိုရောက်ဖို့ဆိုတာတော့အခုအချိန်နေမှာမဖြစ်နိုင်တဲ့အချိန်နေတည်ရှိပါတာ။ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုမိင်္ဂလာတို့လေးစိတ်တို့မဟုတ်ရာကိုစိတ်ကထက်ကနေပြီးတော့လူတားချစ်ဆန္ဒထောက်ထားအကူအညီကိုမလုပ်တော့ပဲနဲ့ထိုင်းနိုင်ငံမှတဆင့်ဒီတရားနိုင်ငံမှတစ်စက်တရုတ်နိုင်ငံမှတစ်စက်အဲ့လိုနေဆတ်ကိုဖျက်ပြီးတော့ဂူငီထောက်ပိုင်းတွေကိုလုပ်ပေးပါဆိုတာကိုပဲကျွန်တော်ကတောက်ဆွေးနေတာဖြစ်ပါတယ်ဒါလည်းတွေ့လည်းဖြစ်ပါတယ်ဘာလို့လဲဆိုတော့အစ်စ်ကောက်စီဖက်ကနေပြီးတော့ဖျက်လေးဖျက်ကိုသူတို့ကတိုက်ပွဲဖြစ်တဲ့နေရာတိုင်းမှာကြီးတုနေတာကိုတွေ့ရတယ
်ဒါပေမဲ့တကယ်နိုင်ငံရေးရထိရောက်ချင်ရင်တော့အမေရိကန်နဲ့တရုတ်ပါပေါင်းပြီးဖိအားအမြင့်ဆုံးပေးရမယ်လို့ဒေါက်တာဆဆာကအကြံပြုပါတယ
်အမေရိကန်နဲ့တရုတ်နဲ့နိုင်ငံတော်တော်များများကအာရှကိုပဲစောင့်ကြည့်နေတော့တာအလုံးမဖြစ်တော့ဘူးဆိုတဲ့ခံယူချက်တော့နိုင်ငံတော်တော်များများမှာဖြစ်တာကိုကျွန်တော်တော့သုံးသပ်မိပါတယ်။တစ်ချိန်တည်းမှာပြေးဒါကိုတော့ strategy ကြကြနဲ့နိဗျူဟာမဟာဗျူဟာကြကြနဲ့ဒါ guide ဖို့လိုပါတယ်။ဆိုတော့ဟိုတရုတ်နဲ့အမေရိကဟာလည်းပူးပေါင်းနိုင်တဲ့နေရာမှာပူးပေါင်းဖို့လိုပါတယ်။ဒီထက်မကသူတို့ကဖိအားပေးဖို့လိုတဲ့အကြောင်းနဲ့တရုတ်ကလုပ်ချင်သူတရုတ်တနိုင်ငံတနိုင်ငံတော်မှစစ်ကောင်စီကိုတားမိလို့ရတယ်သူတို့ကိုဒါ maximum အမိဆိုးဖြစ်အောင်လုပ်ဖို့လိုပါတ
ယ်ဒါပေမဲ့ရုရှားမှာဘွဲ့လုံပညာသင်ခဲ့တဲ့ဒေါက်တာနိုင်ဆေးဦးကတော့ဖိအားပေးလဲမြန်မာစစ်ကောင်စီကခံမမဟုတ်ဘူးလို့ပြန်ထောက်ပြခဲ့ပါတယ
်သူဖိအားပေးမှုတွေတော့ရှိကောင်းရှိနိုင်ပြီမဲ့လေလက်ရှိအစိုးရအနေနဲ့ပေါ့နော်ဟိုနိုင်ငံတော်စီမံရေးဥပဒေကောင်စီဒီနယ်ကတော့သူ့မှာဒါဥတီချက်တွေညီမချက်တွေရှိပြီးတာရုံးမရှိပြီးတာပေါ့နော်ဒီတိုင်းဆက်သွားမယ်လို့ကျွန်တော်နေတော့မြင်ပါတယ်ဟိုကျွန်တော်မြန်မာနိုင်ငံကိုဖြည့်ဆက်ဆက်အုပ်ချုပ်ခဲ့တဲ့အစိုးရအများစုပါပေါ့နော်ဒီပရဲ့ဒါကဟိုပြပေးမှုကိုသိပြီးတော့မှ ကျွန်တော် view ဆန်းလေးမရှိဘူး
တကယ်တော့ Harvard တက္ကသိုလ်မှာပါမောက္ခလုတ်ခဲ့ပြီးမြောက်ကိုရီးယားရေးမှာပါယုံကြည်ချက်အဖြစ်နဲ့ပြတ်ပြတ်သားသားညှိနှိုင်းခဲ့သူဝါရင်တန်တမန်ကြီးအနေနဲ့တရုတ်ဖီးယားပါရောက်အောင်ယူပြီးဆွေးနွေးနိုင်ရင်ပိုထိရောက်နိုင်မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ